နိုဘယ်ငြိမ်းချမ်းရေးဆုရှင်အယ်လက်ဘီရာလာစကီကိုဘယ်လာရုစ်တရားရုံးကနေထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်။သူဟာဘယ်လာရုစ်နိုင်ငံကအရေးပါတဲ့လူခွင့်ရေးအဖွဲ့ကိုတည်ထောင်သူတူဖြစ်ပါတယ်။ဘယ်လာရုစ်နိုင်ငံက2020ခုနှစ်ရွေးကောက်ပွဲမှာသဘောထားတင်ပါတဲ့သမ္မတအလက်ဇန်ဒါလူရှင်ကိုပြန်လည်ရွေးကောက်ခံခဲ့ရပြီးနောက်လူလူအောင်ချောင်းမှုတွေအတွင်းဆန္ဒပြသူတွေကိုတရားရင်ဆိုင်ရင်းနဲ့ငွေကြေးအထောက်အပံ့တွေပေးခဲ့တဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။ဘယ်လာရုစ်သမ္မတအလက်ဇန်ဒါလူရှင်ကိုဟာရုရှားသမ္မတပူတင်နဲ့နီးကပ်တဲ့မိတ်ဆွေမဟာမိတ်လည်းဖြစ်ပြီးသူကိုဥရောပရဲ့နောက်ဆုံးအာဏာရှင်လို့လဲခေါ်ဝေါ်ကြပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဘီယာလာစကီကိုစီရင်ချက်ဟာနိုင်ငံရေးပျော်ကကြောင်းလို့ပြောဆိုပါတယ်။ပြီးခဲ့တဲ့နှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုရုရှားနဲ့ယူကရိန်းနိုင်ငံတို့ကလူခွင့်ရေးလှုပ်ရှားသူတွေနဲ့အတူ3ဦးအတူတကွပူးတွဲရရှိခဲ့တာဖြစ်ပါတယ်။